ထိုင်းနိုင်ငံယုဒယကန်ဥထိုင်မြို့နယ်နောင်နန်းစုံကြီးရွာကဆောက်လုပ်ရေးစိုက်တစ်ခုမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမား260ကျော်ကိုထိုင်းအလဘိုင်းကစက်တင်ဘာ24ရက်ကဆုလိုက်ပြန်လိုက်ဖမ်းခဲ့ပါတယ်။မတ်အေးမှာသတင်းပေးပို့ထားပါတယ်ဗျာ
။ထိုင်းနိုင်ငံတွင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတဲ့ရပ်ပေါင်း120စီမံချက်အရရှောင်းတခင်စစ်ဆေးမှုတွေလုပ်နေရမှာထိုင်းနိုင်ငံအယုဒ္ဓယာခရိုင်ဥထိုင်းမြို့နယ်နောင်စန်းဆောင်ကျေးရွာမှာရှိတဲ့ဆောက်လုပ်ရေးစိုက်တစ်ခုမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား260ကျော်ဖမ်းဆီးခံခဲ့ရကြောင်းအလုပ်သမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်။
အဲ့လိုရှောင်းကံရောက်စစ်စေးရမှာတိုးပိုင်တဲ့ဆောက်လို့ရေးလုပ်ငန်းတစ်ခုကနေပြီးတော့တရားမဝင်မြန်မာ260နဲ့တိရောက်ဖမ်းဆီးမိပါတယ်။အဲ့ဒီ264ယောက်ထဲမှာအမျိုးသား212ယောက်အမျိုးသမီး52ယောက်ပါဝင်တယ်။သူတည်းရတယောက်ကိုစကရံတစ်ဆင့်စစ်စေးမေးမြန်းတဲ့အခါမှာသူတို့ဟာမြောက်ကြီးမဲဆောက်တဘာဝလမ်းကြောင်းတိုင်းနဲ့ပွဲစားကိုတယောက်ကိုပတ်တောင်းပေးပြီးတော့ထိုင်းနိုင်ငံနဲ့ဝင်ရောက်လာတယ်ဆိုတဲ့ကြောင့်အဲ့ဒီလုပ်ငန်းကိုချက်ချင်းဝင်ရပြီးတော့တရက်ကိုအလုံချမ်းသမား900ပတ်ရတယ်။ကျွမ်းကျင်တဲ့သူကတော့တရက်ကိုပတ်600ရတယ်ဆိုတဲ့ကြောင့်သူတို့တွေမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကိုကြောက်ရွံ့တဲ့အတွက်တိုင်းနိုင်ငံတွေကိုခုလိုတရားမဝင်လမ်းကြောင်းတွေလာကြောက်ဖြစ်တဲ့ကြောင့်သူဆက်ဆိုချက်ပေးတယ်
။တိုင်းနိုင်ငံတွင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတဲ့ရပ်ပေါင်း120စီမံချက်အရဖမ်းဆီးစစ်ဆေးခံရသူမြန်မာနိုင်ငံသားနှစ်သိန်းနီးပါးထိရှိတယ်ဆိုပြီးတော့လည်းဦးမိုးကျိုးကပြောပါတယ
်ဆက်ဆေးတဲ့အခါမှာမြန်မာက3,900ကျော်နဲ့အများဆုံးဖြစ်နေပါတယ်အဲ့ထဲကမှမြန်မာ1,149တော့အရေးယူထားပြီးဖြစ်ပါတယ်သူတို့ကိုတိုင်းလောကဥပဒေရဲ့အရေးယူပြီးတဲ့အခါမှာမြန်မာနိုင်ငံဘက်ကပြန်ပို့ပါဖြစ်ပါတယ
်ဖမ်းဆီးခံရသူတွေကိုတော့ထိုင်းအနာပိုင်တွေကဥထိုင်းမြို့နယ်ရုံးမှာပို့ဆောင်ထားပြီးစစ်ဆေးနေပါတယ်သူတို့ကိုထိုင်းဥပဒေအရအရေးယူဆောင်ရွက်ပြီးတာနဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့လဲဆိုပါတယ်ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံသား6သန်းနီးပါးရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေးလုံဆောင်နေသူတွေကပြောဆိုခဲ့ပြီးတရားဝင်အထောက်အထားလက်မှတ်လုပ်ထားသူကတော့2သန်း3သိန်းကျော်ပဲရှိပါတယ်ရှင်